ဆိုရနိုင်ငံမှာဒီလဆောပိုင်းတုန်းကဒါစင်းတဲ့ချီတိတ်ဆုံးပြီးရာနဲ့ချီတန်းရာရခဲ့တဲ့ဆနာပြသူတွေပေါ်တွေ့တဲ့တန်ယူဖြုတ်ခွင်းခဲ့သူတွေကိုကြိုးစဉ်တင်မယ်လို့ထိတ်တဲ့စစ်ဘိုလ်ချုပ်တဦးကတနင်္ဂနွေနေ့မှာကြေပြပြောဆိုလိုက်ပါတယ်ကျူးလွန်သူတွေကိုကြိုးစဉ်ပို့နိုင်ဖို့ကြိုးစားနေတယ်လို့အနာရစစ်ကောင်စီရဲ့ဒုတိယအကြီးအကဲမိုဟာမက်ဟာဒမ်ဒန်ကာလူက နိုင်ငံမှာရုပ်တံကနေပြောတဲ့မင်းကိုမှထည့်သွင်းပြောဆိုပါတယ်။အမှကျူးလွန်သူတို့တာဝန်ခံရမယ်လို့လဲဒါကလူကထက်လောင်းပြောပါတယ်။မြို့တော်ခတ်တုံကစစ်ဌာနချုပ်အပြင်မှာတရင်ပတ်နဲ့ချီစခန်းချနေကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကိုဇွန်းလ3ရက်နေ့တုန်းကစစ်ဝတ်စုံနေတဲ့လက်နက်ကိုင်အမျိုးသားတွေကအကြမ်းဖက်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောဆိုထားတာပါ။ မြို့တော်ခတ်တုံမှာအဲ့ဒီနေ့ကလူပေါင်း100ကျော်တေဆုံးခဲ့ရတယ်လို့ဆန္ဒပြလှုပ်ရှားမှုနဲ့ဆက်ဆက်တဲ့ဆရာဝန်တွေကပြောပါတယ်။ဒါပေမဲ့ကျန်းမာရေးဝန်ကြီးဌာနကတော့နိုင်ငံတော်မှာတေဆုံးသူ 62ဦးရှိတယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကတော့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ကြီးရှမ်ဆဒင်ခဘာရှိကတော့ဖြိုခွင့်မှုအတွက်ဝန်ထမ်းကြောင့်ပြောပါတယ်။ဆန္ဒပြသူတွေရဲ့စခန်းအနီးက မူရဲ့စေဝါရောင်းသူတွေလို့ဆိုတဲ့နေရာတစ်ခုကိုရှင်းဖို့စီစဉ်ခဲ့တာဖြစ်ကြောင်းစစ်ကောင်စီကပြောဆိုပြီးဖြိုခွင့်ဖို့အမိတ်မပေးခဲ့ဘူးလို့ခုခံပြောဆိုပါတယ်။ကိုလံဘီယာစစ်စင်ရေးကူတော့စစ်တပ်နဲ့လုံခြုံရေးအာဏာပိုင်တို့ကဆောင်ရွက်ခဲ့တာလို့လဲဆူရန်စစ်ကောင်စီကစနေနေ့နှောင်းပိုင်းကြေညာချက်မှာပြောဆိုထားပါတယ်ရှင်။